ဒီမြန်မာနိုင်ငံမှာအင်တာနက်ဝန်ဆောင်မှုတွေအပေါ်အခွန်တိုးမြင့်ကောက်ခံမဲ့အစီအစဉ်ကြောင့်တုံးဆွဲသူတွေလုပ်ငန်းရှင်တွေနဲ့တက်ကြွလှုပ်ရှားသူတွေကြားမှာစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါနဲ့ပြီးခဲ့တဲ့နှစ်ထဲဆင့်အာနာသိမ်းပြီးတဲ့နောက်ပိုင်းမှာနိုင်ငံရေးအကျပ်အတဲတွေကြားနောက်ထပ်အခက်အခဲတွေကြုံနေရမယ့်အခြေအနေစိုးရိမ်မှုတွေပေါ်ကိုအောင်လင်းဦးကစူးစီးတင်ပြထားပါတယ်ရှင်။
အင်တာနက်ဝန်ဆောင်မှုတွေပေါ်ကုန်သွယ်လုပ်ငန်းကွန်တိုးကောက်မဲ့အစီအစဉ်ကြောင့်မိုဘိုင်းလက်ကင်ဖုန်းနဲ့အွန်လိုင်းသုံးသူတွေသာမကဆက်သွယ်ရေးလုပ်ငန်းတွေနဲ့လူခွင့်ရေးလှုပ်ရှားသူတွေကလည်းစိုးရိမ်လာပါတယ်။ပြီးခဲ့တဲ့သတင်းပတ်မှာစတင်အသက်ဝင်တဲ့အခွန်အရေးပြင်ဆင်ချက်အရ SIM card အသစ်ဝယ်ယူအသုံးပြုတဲ့အခါအခွန်ငွေဖြည့်ကျပ်2000ပေးရမှာဖြစ်တယ်လို့အင်တာနက် data ဝန်ဆောင်မှုလုပ်ငန်းကရလာတဲ့ဝင်ငွေပေါ်မှာလည်းကုန်သွယ်ကွန်15ရာခိုင်နှုန်းထိကောက်ခံသွားမှာပါ။ဒီအစီအစဉ်ကြောင့်အင်တာနက်ဆက်သွယ်မှုတွေပေါ်အားထားလာနေရတဲ့တာမန်ပြည်သူတွေကြားဝင်တော့ဝင်ဖို့ဖြစ်လာရတယ်လို့လည်းလှန်သာယာမျိုးကနီးပညာကျောင်းသားတယောက်ကပြောပါတယ်
။ဟုတ်ကဲ့ဒီကုပေါ်မှာဒီကုန်သွယ်လုပ်ငန်းကွန်ဒီ2000ထပ်တိုးကောက်တယ်ပေါ့နော်။ဒီကဒီအင်တာနက်ပေါ်မှာအခွန်15ရာခိုင်နှုန်းတိုးကောက်တာတွေရပါပေါ့နော်။ဒါမဖြစ်ပြန်ပါဘူး။ကျွန်တော်တို့ဒီဆိုင်တာမှာဒီလိုရှိနေပေါ့နော်။ဒီအခြေခံလမ်းကများပါလေ။အဲ့တော့အဲ့ဒီပေါ်မှာအခွန်တိုးကောက်ဆိုကျွန်တော်တို့မှာနေ့စဉ်များများဝင်တော့ဝင်ဖို့ဖြစ်ပါတယ်။
မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်ဆီယနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးချက်တွေနဲ့လက်နက်ကင်ပိပကတ်တွေကြားလူခွင့်ရေးချုပ်ဖောက်မှုသတင်းတွေထွက်ပေါ်နေချိန်မှာပဲအင်တာနက်ဆက်သွယ်မှုတွေအပေါ်အကန့်အသတ်ဖြစ်လာမှာကိုတကြွလှောက်ရှားသူတွေလည်းစိုးရိမ်နေပါတယ်ပြင်သစ်ခြေဆက်နယ်စည်းမချသတင်းသမားများအဖွဲ့ RSF ရဲ့အာရှပစိဖိတ်ရေးရာတာဝန်ခံဒန်နီယယ်ဘတ်စတက်ကတော့သတင်းလက်လက်ခွင့်အတွက်စိန်ခေါ်မှုတစ်ခုလို့ပြောပါတယ
် As you know the internet is really central fundamental to theflow of information in Myanmar.
ဒီအချိန်မှာမြန်မာနိုင်ငံမှာသတင်းစီးဆင်းမှုဟာတကယ်ကိုမရှိမဖြစ်အရေးကြီးပါတယ်။အထူးသဖြင့်ပြီးခဲ့တဲ့ဖေဖော်ဝါရီလကစစ်အာဏာသိမ်းလိုက်တာကြောင့်အချက်အလက်မှန်တွေသိခွင့်မရတော့ပါဘူး။လူတွေကအင်တာနက်အပေါ်မှာအားထားနေကြရတဲ့အချိန်မှာအခုလိုဝန်ဆောင်မှုတွေကိုအခွန်တွန်းမြင့်လိုက်တာဟာသတင်းစီးဆင်းမှုအပေါ်မှာတော့မကတာမန်လူထုအတွက်ပါဝန်ထုတ်ဝန်ဖို့ဖြစ်ရပါတယ်။
မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့အခွင့်အရေးပြင်ဆင်ချက်နဲ့ပတ်သက်လို့သတင်းထုတ်ပြန်ရမှာတော့တိုင်းပြည်ဝင်ငွေပိုရဖို့အပြင်အင်တာနက်အလွန်ကျွံသုံးစွဲမှုတွေကြောင့်ပြည်သူတွေရဲ့အလုပ်ကဏ္ဍနဲ့လူငယ်တွေရဲ့စိတ်ပိုင်းရုပ်ပိုင်းထိခိုက်မှုတွေကိုရှော့ချနိုင်မှုရည်ရွယ်ကြောင်းဖော်ပြထားပါတယ်။ဒါပေမဲ့လည်းမြန်မာပြည်သူတွေရဲ့နေထိုင်ရေးဘဝမှာတနေ့တစ်ခြားအရေးပါလာနေတဲ့အင်တာနက်နဲ့ဆက်သွယ်မှုတွေမှာအကန့်အသတ်ဖြစ်လာမဲ့အစီအစဉ်ကိုလူငယ်တွေကိုယ်တိုင်ကလည်းသဘောမကျကြပါဘူး။အထူးသဖြင့်ကိုဗစ်ကပ်ရောဂါနဲ့နိုင်ငံရေးပြဿနာတွေကြောင့်အခက်အခဲတွေနဲ့ရင်ဆိုင်နေရချိန်မှာတပူပေါ်နှစ်ပူဆင်းဖြစ်ရတယ်လို့လှန်တရားမျိုးကန်နည်းပညာကျောင်းသားကပြောပါရစေ။စဉ
်ကြက်တကြက်ကြောင်းသုံးတာလည်းပဲကျွန်တော်တို့ဒီမှတ်ပုံပြင်နဲ့ကျွန်တော်တင်လာပါပဲ။အခုလိုမျိုးဒီလိုပေါ်ကိုဒါဝန်ထုတ်ဝန်ထုတ်ဖြစ်အောင်အခုဒီလိုနေ့ကနေ့ဖြည့်ချင်းနေရတာကိုတမင်တကာကိုရည်ရွယ်ချက်ရှိပြီးလုံးဝကလေးမျိုးဖြစ်နေတာ
အင်တာနက်ဝန်ဆောင်မှုပေါ်အခွန်တွန်းမြင့်လိုက်တာကြောင့်မြန်မာနိုင်ငံမှာလူမှုရေးစီးပွားရေးရက်ခတ်မှုတွေကြီးမားနိုင်တယ်လို့လည်း RSF ဖွဲ့ရဲ့အာရှပစိဖိတ်ရေးတာဝန်ခံဒန်နီယယ်ဘတ်စတက်ကသတိပေးပါတယ
် This kind of move will have very dire consequences on random people on random citizens in Myanmar and on the whole economy
ဒီစီစဉ်ကတာမန်ပြည်သူတွေတက်တာမကစီးပွားရေးပေါ်မှာလည်းကြီးမားတဲ့အကျိုးဆက်တွေရှိလာပါလိမ့်မယ်စီဝါရေးကလည်းအင်တာနက်အပေါ်မှာအားထားနေရတာပါကျွန်တော်အမြင်တော့ဒါဟာတရေရှင်ရဲ့လိုပဲအရေးကြီးတဲ့ကိစ္စပါ
မြန်မာနိုင်ငံကအဓိကဆက်သွယ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ Telenor မြန်မာကတော့အခွင့်အရေးပြင်ဆင်ချက်ကြောင့်အများပြည်သူအတွက်လိုအပ်တဲ့ဆက်သွယ်ရေးဝန်ဆောင်မှုဈေးနှုန်းတွေတက်လာမှာဖြစ်တဲ့အတွက်စားသုံးသူတွေအဟန့်အတားဖြစ်မှာစိတ်မကောင်းဖြစ်ရကြောင်းပြီးခဲ့တဲ့သတင်းပတ်တည်းမှာပဲကြေညာချက်ထုတ်ပြန်ထားတာပါအခွန်ကောက်ခံမှုပြင်ဆင်ချက်ထုတ်ပြန်ပြီးနောက်ပိုင်းမှာလည်း SIM card ရောင်းချမှုတွေကိုဆိုင်းငံ့ထားပါတယ်ခင်ဗျာ